ယူကရိန်းနိုင်ငံမှာပြည်ရည်အတွက်နိုင်ငံတကာကကြားဝင်ဆောင်ရွက်ပေးထားပြီးမယ်လို့လဲရုရှားလိုလာတဲ့ယူကရိန်သဘုံအင်းနဲ့ယူကရိန်အစိုးရကြားတိုက်ခိုက်မှုတွေဆက်ပြီးတော့ဖြစ်နေတဲ့စစ်ရေးမဟာဗျူဟာအရအရေးပါတဲ့ယူကရိန်အရှေ့ပိုင်းမြို့ကနေလက်နက်ကြီးတွေရုတ်သိမ်းပေးရေးကိုနှစ်ဖက်စလုံးတို့ကညှင်းဆန်နေပါတယ်။အပြည့်ရည်သဘောတူညီချက်ကတနင်္ဂနွေနေ့မှာစတင်တက်ရောက်ခဲ့ချိန်မ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ တဘုံတို့ရဲ့ပြောခွင့်ရ Dennis Porcelain က Riders သတင်းဌာနကိုပြောဆိုလာမှာတော့တဘုံတို့ရဲ့ပိုင်းနဲ့နေမည်လို့တုံ့နှုံပြီးဒီမြို့ကိုခုခံကာကွယ်ပိုင်ခွင့်ရှိတယ်လို့ပြောဆိုခဲ့ပါတယ်။တဘုံနေဘက်ကနှစ်ဖက်ကျိုးတူလက်နဲ့ဖြုတ်သိမ်းဖို့အစဉ်အလင်းရှိနေပေမဲ့တိုက်ခိုက်လာတာတွေကတော့ဆက်ပြီးတော့တုံ့ပြန်သွားမယ်လို့လည်းသူကပြောပါတယ်။ဒီကနေ့အင်္ဂါနေ့နောက်ပိုင်းယူကရိန်းတဘုံယူကရိန်းအစိုးရရုရှားအစိုးရဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာအဖွဲ့ OSCE ကကိုယ်စားလှယ်တွေတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးတာမှာတော့ယူကရိန်းငြိမ်းချမ်းရေးသဘောတူညီမှုနဲ့လက်နက်ဖြုတ်သိမ်းရေးတို့ကိုအဓိကထားဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်။ယူကရိန်းအပြစ်ရရေးကိုဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကစောင့်ကြည့်ဖို့လုပ်ခဲ့ပေမဲ့အခုတိုက်ပွဲတွေတင်းမာနေတဲ့ Diversival မြို့ကိုတော့သဘုံတို့ကပိတ်ဆို့ထားတဲ့အတွက်အခုချိန်ထိမြို့ရဲကိုမဝင်နိုင်သေးပါဘူး။ဒီကနေ့မှာတော့သဘုံအဝိုင်းခံထားရတဲ့မြို့ရဲကိုစောင့်ကြည့်ခွင့်ရဖို့အတွက်ယူကရိန်းရှာခေါင်းဆောင်လေးနဲ့သဘောတူညီချက်ရထားပြီလို့ဂျာမနီကပြောပါတယ်။ပြီးခဲ့တဲ့24နာရီအတွင်းတိုက်ခိုက်မှုတွေကြောင့်ယူကရိန်းအစိုးရတပ်ဖက်ကအနည်းဆုံးစစ်သား5ဦးကြာဆုံးပြီး6ဦးဒဏ်ရာရခဲ့တာမှအများစုက Diversiva မြို့နာမှာဖြစ်တယ်လို့ယူကရိန်းစစ်တပ်ရဲ့ပြောခွင့်ရကလည်းဒီကနေ့မှပြောပါရရှင်။